Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်ဒီစိတ်ကြမ်းမှပျော်ရွှင်ကြပါစေခင်ဗျာ။ပြည်ဝအမေရိကန်တိုင်းရဲ့2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ9မီတာ2440 51တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တရားမဝင်ရွှေပြောင်းဝင်ရောက်သူတွေနဲ့ဆိုင်တဲ့သမ္မတထွက်မြေမူဝါဒကိုအမေရိကန်နိုင်ငံတော်မှာစနေနေ့ကကန့်ကွက်ဆန္ဒပြကြပါလေ။မြောက်ကိုရီးယားရုံပြောင်းနျူကလ িয়ার သုတေသနဌာနမှာတည်တာတဲ့တိုးတက်မှုတွေရှိနေတယ်လို့စောင့်ကြည့်ကြလာတဲ့အဖွဲ့အစည်းကပြောပါလေ။ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာပြင်သစ်နဲ့ဥရုဂွေတို့ quarter final အဆင့်တက်တော့ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဆက်ရှိရကြအပြစ်ခံရဲခဲ့ပြီးနောက်တာလီဘန်၏အပေါ်စစ်စင်ရေးကိုအာဖဂန်နစ္စတန်အစိုးရကပြန်ဆလိုက်ပြီဖြစ်ပါလေ
။ Her waqt talib urban duholi zurban tatayar. Aw dewles ukhtana urban.
အာဖဂန်သမ္မတဂဟာနီဘာတွေပြောဆိုမလဲဆိုတာသတင်းတွေအပြီးမှာကြားဖို့ရှိပါတယ်။ဒီကြောင့်လည်းသူဥအောင်ခင်မြန်မာရေးသုံးသက်ချက်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုလည်းတင်ဆက်အောင်ပါပါ။အခုတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်ဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ။
အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေပြောင်းဝင်လာတဲ့ပတ်သက်ပြီးလုံးဝတည်ငြိမ်မခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာအားပေးလုံဆိုတဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှာစနေနေ့ကဆန္ဒပြပွဲတွေလုပ်ကြပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်လုပ်ပြီးလူထောင်ပေါင်းများစွာပါဝင်တယ်လို့စီစဉ်သူတွေကယူဆပါတယ်။ဒီဆန္ဒပြပွဲတွေကိုလွန်ခဲ့တဲ့နှစ်ကအမျိုးသမီးတုဆန္ဒပြပွဲကြီးတွေကိုစီစဉ်တဲ့အဖွဲ့တွေအပါအဝင်တဲကြွလှုပ်ရှားသူတွေရဲ့ညွန်ပေါင်းအဖွဲ့တစ်ဖွဲ့ကကမကထပြုစီစဉ်တာပါ။အမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်မင်းဝင်လာတဲ့မိဘတွေနဲ့ကလေးငယ်တွေကိုခွဲထားတဲ့သမ္မတထရမ့်အစိုးရရဲ့အရင်ကမူဝါဒကိုဆန့်ကျင်သူမိခင်တွေရဲ့အခိုင်အမာထောက်ခံမှုကိုယှဉ်ထားတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။အော်ရီဂွန်ပြည်နယ်ပေါ့တ်လန်းမြို့မှာဆိုရင်ပုံမှန်အဖြစ်အိမ်မှာပဲနေပြီးအိမ်ရင်းမှုတွေကိုလုပ်လို့ရှိတဲ့မိခင်တွေကစော်အော်ပြီးစနေနေ့မှာဆန္ဒပြကြပါတယ်။ဝါရှင်တန်လော့စ်အန်ဂျလိစ်နဲ့နယူးယောက်လိုမြို့ကြီးတွေနဲ့နိုင်ငံရှေ့ပိုင်းတောင်ထူတတ်တဲ့ဒေသဖြစ်တဲ့အပလချီယာနဲ့အနောက်အလယ်ပိုင်းဒေသတွေအပါအဝင်နိုင်ငံတော်မျိုးငယ်လေးတွေမှာလည်းကြီးတက်ဆန္ဒပြကြပါတယ
်။ကမ္ဘာတဝန်းရေနဲ့ဈေးတွေတက်နေတာကြာဆင်းသွားအောင်လို့ဆာဒီအာရေဗျနိုင်ငံကရေနဲ့တိုးထုတ်မယ်လို့ဘရင်ဆယ်မန်ကသူ့ကိုကတိပေးခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။အီရန်နဲ့ဗင်နီဇွဲလားနိုင်ငံတွေကကမ္ဘာကမ္ဘာအခြေအနေတွေကြောင့်တက်နေတဲ့ရေနဲ့ဈေးကျအောင်လို့ဆာဒီကိုရေနဲ့ပို့ထုတ်ဖို့ပြောခဲ့တာကိုဆာဒီဘရင်ကလက်ခံကြောင်းနဲ့တရက်ကိုရေနံစီနှစ်တန်းအထိထောက်ကောင်းထောက်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါ။ဒါနဲ့ပတ်သက်လို့တော့ဆာဒီတော်ဝင်အိမ်တော်ဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူး။အီရန်နိုင်ငံကရေနံဝယ်ယူမှုအဆုံးသတ်ဖို့အမေရိကန်အစိုးရကမဟာမိတ်နိုင်ငံတွေကိုတိုက်တွန်းနေတာနဲ့အတူရေနံဈေးတွေတက်နေပါတယ်။ရေနံထောက်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကလည်းတနေ့ကိုရေနံစီစီတစ်တန်းတိုးထုတ်မယ်လို့မကြခင်တုန်းကသဘောတူခဲ့ပါတယ်။
အမေရိကန်ရဲ့စီးပွားရေးတန်ခတ်ရည်ရွယ်မှုကိုတံပြန်ဖို့အတွက်ရေနံဆက်ပြီးတင်ပို့တာနဲ့တခြားနည်းလမ်းလှုပ်ဆောင်ချက်တွေကိုအီရန်နိုင်ငံအနေနဲ့လေ့လာဆန်းစစ်နေတယ်လို့နိုင်ငံပိုင် IRNA သတင်းဌာနကစနေနေ့မှာပြောပါတယ်။2015ခုနှစ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေပြီးခဲ့တဲ့လမှာသမ္မတဒေါ်နယ်ထရမ့်နှုတ်ထွက်လိုက်ပြီးခဲ့တာဆိုရင်အီရန်ငွေကြေးရီယောရဲ့တန်ဖိုးဟာ40ရာခိုင်နှုန်းထိကျဆင်းသွားတာကြောင့်ပုံမှန်အဖြစ်အစ္စလမ်ဘဝဒီအုပ်ချုပ်သူတွေကိုထောက်ခံကြတဲ့ကုန်တယ်တွေကိုယ်တိုင်ကဆန္ဒပြတာဖြစ်လာတာပါ။ယူရန်ပေါ်ချမှတ်ထားတဲ့တန်ခါရည်ရွယ်မှုအများစုကို2015ခုနှစ်နျူကလ িয়ার သဘောတူညီချက်အရရုပ်သိမ်းပေးထားတာဖြစ်ပါတယ်။အမေရိကန်ရဲ့တန်ခါရည်ရွယ်မှုတွေဟာအီရန်နိုင်ငံသားတွေသူတို့အစိုးရကိုဆန့်ကျင်လာအောင်ရည်ရွယ်တာဖြစ်တယ်လို့အီရန်ခေါင်းဆောင်ကြီးအရှာဒူလာအာလီခါမေနီကဆန္ဒပြပွဲတွေသုံးရက်ဆက်တိုက်ဖြစ်ပြီးတဲ့နောက်ပြောပါတယ်။တောက်ရီတက်လက်တာကိုဆန္ဒပြကြတဲ့အီရန်နိုင်ငံသားတွေနဲ့ရဲတပ်ဖွဲ့တို့စနေနေ့ကရုံးဝင်းဆန်ခါဖြစ်ကြပါသေးတယ်။ဒီတော့တင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်နိုင်ငံကအာဏာရှင်အရှာဒူလာတွေကိုအကြက်တဲဆိုက်အောင်လုပ်မှာဖြစ်တယ်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှင်းနေတူဖြစ်သူမြောက်မြို့တော်ဝန်ဟောင်းရူဒီဂျူလာနီကစနေနေ့မှာပြောပါတယ်။အီရန်ကိုတန်ခတ်ရည်ရွယ်မှုတွေကြံချမှတ်တာမှာအစိုးရအပြောင်းအလဲဖြစ်စေဖို့ရည်ရွယ်ချက်လဲပါတယ်လို့အီရန်တိုက်ခိုက်အဖွဲ့အဖွဲ့ကဂျူလီယာနီကပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနစမ်းသပ်တဲ့နေရာတွေမှာလက်တလောလားတွေအတွင်မှာတိတိတတ်တာတိုးတက်လှုပ်ရှားမှုတွေရှိကြောင်းဂျိုဒူဓာတ်ပုံတွေကပြသနေတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောလိုက်ပါတယ်။မြောက်ကိုရီးယားကဆေးရည်စီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာဆောင်ကြည့်နေတဲ့38 North ဆိုတဲ့အဖွဲ့ကဗုဒ္ဓဟူးနေ့ကအစိုးရခန်းစာထုတ်ပြန်ခဲ့တာပါဂျွန်လ22ရက်နေ့ကဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုံပြောင်းနျူကလ িয়ার လေ့လာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရပါတယ်စင်ကာပူနိုင်ငံမှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးတော့နျူကလ িয়ার ကင်းစင်ရေးစာချုပ်မှာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကိုကိုကာပြီးတော့NBC သတင်းဌာနကလည်းတောက်ချာနေကသတင်းထုတ်ပြန်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ CIA ကမှတ်ချက်ပေးဖို့ညှင်းဆန်တယ်လို့နိုင်ငံသားရေးဌာနကလည်းထောက်လှမ်းရေးကိစ္စဖြစ်တဲ့အတွက်မှတ်ချက်ပေးနိုင်ဘူးလို့ပြောပါတယ်အင်ဘူရိုကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး
ပြည်ဝေအမေရိကန်တမ်မနက်6:00နာရီကနေပြီးတော့9:00နာရီအထိလိုင်းထိုမီတာ32kHz 93.9လိုင်းထိုမီတာ60kHz 93.9လိုင်းထိုမီတာ60kHz 69.9နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190kHz 105.9ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းထိုမီတာ20
53.3မိနစ်ခွဲသတင်းလေးကိုဒါရိုက်ဆက်လက်ထုတ်လို့နေပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲကွာတာဖိုင်နယ်အဆင့်မှာပြင်သစ်နဲ့ဥရုဂွေးတို့ရှင်ပိုင်ကစားကြတော့မှာဖြစ်ပါတယ်။16:00ထိရှုံးထွက်ပွဲစဉ်တွေကိုစနေနေ့ကစပြီးရှင်ပိုင်ကစားကြတာမှာဥရုဂွေးကပေါ်တူဂီကို2-0ကိုပြင်သစ်ကအာဂျင်တီးနာကို4-0နဲ့အတီးတီးနိုင်ရပြီးကွာတာဖိုင်နယ်အဆင့်ကိုတက်သွားကြတာပါ။ဥရုဂွေးအတွက်အဖ ကျွန်တော်တို့ကတော့ဒီနေ့ကိုအရင်ဆုံးအပြည့်အဝကျွန်တော်တို့ရဲ့ဒုတိယဂုဂုကာဗာနီကပဲထောက်ဆက်နှမနေမှာကံသွင်းယူပါရယ်အဲ့တော့တိတ်မကြခင်မှာကာဗာနီတန်ရရသွားပြီးလူစားလေးလိုက်ရပါတယ်လက်တင်အမေရိကနာမည်ကျော်အသင်းတင်းဖြစ်ပြီးကမ္ဘာအကောင်းဆုံးဘောလုံးမမဒူဖြစ်သူမက်ဆီပါတဲ့အာဂျင်တီးနာအသင်းကတော့ဥရောပထိပ်ပ်ပြင်သစ်ကိုလေဂိုသုံးဂိုးနဲ့ရှုံးပြီးထွက်သွားပါပြီဒီပွဲမှာ ဒီနေ့ကအာဂျင်တီးနားအသင်းဟာဒီတိကျိမှာတော့16တင်ရှုံးထွက်အဆင့်ကနေအိမ်ပြန်သွားရပါပြီ။ဒီနေ့အသင်းဟာ2024လေးခုနှစ်ကကွာတာဖိုင်နယ်မှာဂျာမနီအသင်းကိုရှုံးပြီးထွက်သွားရပြီးတဲ့နောက်အခု2027မှာကွာတာဖိုင်နယ်အဆင့်ကိုထပ်တက်လာတာပါ။တနင်္ဂနွေနေ့မှာတော့စပိန်နဲ့အင်ဂျင်ရုရှားခရိုအေးရှားနဲ့ဒိန်းမတ်တို့16တင်ရှုံးထွက်ပွဲစဉ်ဆက်ပြီးတော့ရှင်းနိုင်ကစားကြမှာဖြစ်ပါတယ်။
အဖရိကတိုက်ခဲကဒီပြည်တွင်းဆက်ဖြစ်နေတဲ့တောင်ဆူရနိုင်ငံမှာအစိုးရနဲ့တပုံတွေကြားအပြေခတ်ရဆေးရေးစာချုပ်အသက်ဝင်ပြီးနိုင်ငံအကြမ်းပါပဲပြစ်ခတ်မှုတွေပြန်ဖြစ်ပွားခဲ့ပါတယ်။တမရဆော့ဗာကီယာနဲ့တပုံတွေကြားမှာလက်မှတ်ထိုးထားတဲ့သဘောတူစာချုပ်ပြပြခဲ့တာနဲ့ပတ်သက်လို့တစ်ဖက်လုံးကအပြန်အလှန်အပြစ်တင်ကြပါတယ်။အပြေခတ်ရဆေးရေးစာချုပ်အသက်ဝင်ပြီးချမ်းသာရအောင်မပြ Slovakia ne da bon gang sa react ma sha ro bout thu ne dong ga ainee chin sudan nai gan ka tho myo ma nyen ne chin sai twei song swei ne bi a pye kha ya sa ye sa chou ko lat mat tho ga ja da ba ai da bo tu ni che ma lu da chin sa na mu ku ni pe nai mo lan dwe pyan phwin ye nai gan ye a chin da re pyan lut pe ye ne set dat dwe yauk ye ro par de lo sudan suda tadin thana ga pyo ba de Sudan and Gangani, Lula Yabi, Nanit Damajagi, Natan Satongu Nima, Tang Sudan and Gaha, Pirin Sit, Satin
Gerajang, Tang Nechi, they song get the Lopidu, Tondan La O in Sun Trapi Gajayavari. Tining and Yogan, Chiran Ginega, Tiniman is a Mupchit, Messanu, Tam Lung Nanung, Langure, Wendobi, Josuni, Tain Jonalis and Yone, Drue Bolong de Nibarugu, Shapuni Rama, Sinigaro, ဆောက်ဝေးလုပ်ငန်းတွေရှစ်ဆက်မတိုးနိုင်တဲ့အခြေအနေကနေအခုကမှတော့မိုးရွာတာရပ်သွားပြီးဈေးဝင်နေသွားတဲ့အတွက်ပိုပြီးအရှင်ရလာတာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမှာကိုရမြောင်းနေရှောက်ဝေးကြဲကြဲရေးလုပ်ငန်းတွေကိုစတင်နေကြပြီဖြစ်ပြီးအောက်ဆီဂျင်ဘူးတွေကိုဂူတဲ့ပို့နေတယ်လို့ကြဲကြဲရေးလုပ်ငန်းကိုမပြတ်စောင့်ကြည့်ပြီးတော့သတင်းရေးသားနေတဲ့တာချီလေးနျူးစ်အေဂျင်စီရဲ့ Facebook
Samyanama, ကျောလွန်တွေကိုတည်တံပေးဖို့ပြည်သူထောင်ထဲထိလမ်းပေါ်ထွက်တန်းစော်ခဲ့ကြပါတယ်။မတင်ကားသူနှစ်ယောက်ကိုဖမ်းဆီးထားတယ်လို့ရဲကပြောပါတယ်။မိဘတွေကြောင်းလာကြူရာနောက်ကြလို့စောင့်နေတဲ့အဲ့ဒီမိန်ကလေးနဲ့ဆက်ဆွဲခံထားသူတယောက်လမ်းလျှောက်ပြီးထွက်သွားတဲ့ပုံကို အနာကစီစီတီဗီမှာတွေ့ရပါတယ်။နောက်ပိုင်းမှာတော့အနာကခြုံထဲမှာမိန်ကလေးကလေးမင်းနေတာကိုရဲတွေကတွေ့ရှိခဲ့ပါတယ်။ဆေးရုံမှာကုသမှုခံနေတဲ့ကျောင်းသူလေးတက်တာလာပြီလို့ဆရာဝန်တွေကပြောပါတယ်။မာဒီယာပရိုဒက်ပြည်နယ်ဝန်ကြီးချုပ်ကလည်းအပြစ်ရှိကြောင်းထင်ရှားရင်တည်တံချဖို့အတွက်တောင်းဆိုထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရလက်ထက်မှာအသက်16နှစ်အောက ဝင်ကြီးချုပ်မိုဒီပါတီအုပ်ချုပ်တဲ့ပြည်နယ်နှစ်ခုမှာရှင်းတဲ့အရွယ်မင်းကလေးတယောက်နဲ့အမျိုးသမီးငယ်တယောက်တို့အာဓမပြုကျခံခဲ့ရပြီးတဲ့နောက်ပြည်သူတွေဆန္ဒပြခဲ့လို့ခုလိုပြစ်ဒဏ်တွေကိုတိုးမြင့်ခဲ့တာပါအိန္ဒိယနိုင်ငံမှာအာဓမချင်းခံရသူစုစုပေါင်းရဲ့40ရာခိုင်နှုန်းလောက်ကကလေးတွေဖြစ်ကြပါတယ်
ဒင်းမင်းရင်နဲ့ခင်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကြိုကြိုသိနေမှဆင်းရဲမှုတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဒီသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အာဖဂန်နစ္စတန်နိုင်ငံမှာရှေ့ရကြအပြစ်ခတ်ရဆဲကြီးကိုသမ္မတဂဟာနီကယုံသိမ့်လိုက်ပြီဖြစ်ပါတယ် တာလီဘန်တို့အပေါ်တိုက်ခိုက်အနေမှုကိုဆက်ရှိရကြရဆိုင်းထားဖို့အစိုးရကတစ်ဖက်သက်ကြေညာခဲ့ပြီးနောက်တောင်ရင်သူစစ်စင်ရေးကိုစနေနေ့မှာပြန်လည်ဆောင်ရွက်ဖို့သမ္မတကညွှန်ကြားလိုက်တာဖြစ်ပါတယ်။အစ္စလာမ်မာဘတ်မြို့ကနေဗီအိုအေသတင်းတော့ISGP ပို့ထားတဲ့သတင်းလွှာကိုဆက်ပြီးတင်ပြချင်ပါတယ်။အာဖဂန်သမ္မတဟာတာလီဘန်တို့အပေါ်ဆင်နွှဲနေတဲ့ဒိုးစစ်ကိုရဆိုင်းထားဖို့ဂျွန်လ9ရက်အ ဒီအတွက်စေစပ်ဆွေးနွေးလာလိမ့်မယ်လို့မျှော်လင့်ခဲ့တာဖြစ်ပါတယ်။တာလီဘန်တို့ဘက်ကလည်းစက်ခွန်နှစ်ကြာပြည်တွင်းစစ်ကိုအစ်ပွဲတော်ကာလအတွင်းသုံးရက်တာရပ်ဆိုင်ထားဖို့ပထမဆုံးအကြိမ်သဘောတူခဲ့တာဖြစ်ပါတယ်။ဒါပေမဲ့အပြစ်ခတ်ရစေရေးတပ်တန်းတို့ဗိုလ်သမရဂဟာနီရဲ့တောင်းဆိုချက်ကိုပြစ်ပယ်ပြီးအာဖဂန်စစ်တပ်ကိုတာလီဘန်တို့ထိုးစစ်ဆင်ခဲ့ကြတာပါ။ဒါကြ
ပြစ်ခတ်ရစေရေးဆုံးခန်းတိုင်တော်ပါပြီကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေစစ်စင်ရေးပြန်လည်စတင်ကြဖို့ခွင့်ပြုလိုက်ပါတယ်တိုက်ပွဲတွေကိုဒီလိုပြန်စမှာဖြစ်ပေမဲ့အစိုးရကတော့ညီညီညံ့ညံ့နဲ့နိုင်ငံရေးအရပြန်လည်တင်းမြတ်ဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်အမေရိကန်စစ်တပ်ကလည်း
အာဖဂန်အစိုးရရဲ့အပြစ်ခတ်ရစေရေးကိုထောက်ခံသောအဖြစ်အဲ့ဒီတုံးရတာကလည်းအာဖဂန်အစိုးရရဲ့အပြစ်ခတ်ရစေရေးကိုထောက်ခံသောအဖြစ်အဲ့ဒီတုံးရတာကလည်းအာဖဂန်အစိုးရရဲ့အပြစ်ခတ်ရစေရေးကိုထောက်ခံသောအဖြစ်အဲ့ဒီတုံးရတာကလည်းအာဖဂန်အစိုးရရဲ့အပြစ်ခတ်ရစေရေးကိုထောက်ခံသောအဖြစ်အဲ့ဒီတုံးရတာကလည်းအာဖဂန်အစိုးရရဲ့အပြစ်ခတ်ရစေရေးကိုထောက်ခံသောအဖြစ်အဲ့ဒီတုံးရတ
ပြည်ခရဲ့ဆေးရေးကာလကိုသူတို့ဘက်ကဆေးရက်လူကျင်လားတနှစ်လူကျင်လားဆိုတာကိုသာပြောပါ။ဒီပွဲတော်ကာလအပြစ်ခရဲ့ဆေးရင်ကာလအတွင်းအစိုးရတပ်သားတွေနဲ့တာလီဘန်တပ်သားတွေဟာသူတို့တစ်ဖက်တစ်ချက်ထိန်းချုပ်ထားတဲ့နယ်မြေတွေတဲကိုမကြုံစဘူးဝင်ရောက်လှုပ်ရှားခဲ့ကြတယ်လို့စောင့်ကြည့်လေ့လာသူတွေကဆိုပါတယ်။ဒါပေမဲ့တာလီဘန်တို့ကအပြစ်ခရဲ့ဆေးရေးကိုသူတို့လက်ခံခဲ့တာဟာအစိ
ညဉ့်ညံရေးဆွေးနွေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့သာဆွေးနွေးလို့ကြောင်းအမေရိကန်ရဲ့ရုပ်သေးအာဖဂန်အစိုးရနဲ့တော့မဆွေးနွေးလို့ဘူးလို့ဆိုပါတယ်အခုလိုတာလီဘန်တို့ရဲ့တိုက်ရိုက်ဆွေးနွေးရေးတောင်းဆိုချက်ကိုအမေရိကန်အစိုးရကပယ်ချလိုက်ပြီးညဉ့်ညံရေးဖြစ်စဉ်ကိုအာဖဂန်တို့ကသာဦးဆောင်ရလိမ့်မယ်လို့ဆိုပါတယ်အာဖဂန်အချင်းချင်းဆွေးနွေးပြကြပြီဆိုရင်တော့သူတို့လည်းပါဝင်လာမယ်လို့ကတိပေးထားပါတယ်သမရဂဟာနီကတော့တာလီဘန်တွေကိုနိုင်ငံရေးပါတီတစ်ခုအဖြစ်အတိမတ်ပြုပေးမယ်ကဘူးမြို့တော်မှာရုံးဖွင့်ခွင့်ပေးမယ်နောင်လာမယ့်ရွေးကောက်ပွဲတွေမှာရှင်ပြိုင်ခွင့်ပေးမယ်လို့ကမ်းလှမ်းထားတာပါတာလီဘန်ခေါင်းဆောင်ဟာဘီတူလာအာဂွန်ဇာဒါနဲ့ဘယ်နေရာမှာမဆိုတိုက်ရိုက်ဆွေးနွေးဖို့ကိုလည်းအဆင်သင့်ရှိတယ်လို့ဆိုပါတယ်တာလီဘန်တို့ကတော့သူတို့ရဲ့အဓိကရန်သူဟာအမေရိကန်သားဖြစ်တယ်လို့ရှိမြင်သာပြီးတာလီဘန်ကိုနိုင်ငံရေးပါတီတစ်ခုအဖြစ် ကုလသမဂ္ဂကအတိမတ်ပြုဖို့လိုလားနေကြတာပါဒီအကြောင်းလေးကြောင့်သမ္မတဂဟာနီရဲ့ကံလန်ချက်ကိုတာလီမန်တို့ကလက်ခံနိုင်ပွဲမရှိဘူးလို့သုံးသပ်သူတွေကယူဆနေကြပါခင်ဗျာဗီဒီယိုရနေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဥက္ကဉ္ကင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မြန်မာပြည်ကတရားရုံးတွေအဂတိလိုက်စားပုံကိုတင
ဥဝင်းမြင့်ရဲ့စတင်ဆောင်ရွက်မှုတွေထဲမှာတရားစီရင်ရေးမန္တန်တက်မှတ်ခံမှာဖို့အတွက်တရားစွတ်တော်ချုပ်တရားသူကြီးတွေနဲ့တွေ့ဆုံဆွေးနွေးရတဲ့ပါဝင်ပါတယ်။တရားဥပဒေစိုးမိုးပြီးအဂတိလိုက်စားမှုကင်းရှင်းမှသာနိုင်ငံခြားယင်းနှီးမြုပ်နှံမှုပုံမဝင်ရောက်လာပြီးတိုင်းပြည်စည်းဝါးရေးဖွံ့ဖြိုးတိုးတက်မယ်အကြောင်းဥဝင်းမြင့်ကလွန်ခဲ့တဲ့ဧပြီလကပြောဆိုသွားပါတယ်။အဂတိလိုက်စား ဒီထဲမှာမြို့နယ်တရားသူကြီးမြို့နယ်ဥပဒေအရာရှိရဲအုပ်ရှေ့နေခရိုင်အုပ်ချုပ်ရေးမှုမြေစင်းအရာရှိစတဲ့ဝန်ထမ်းတွေပါဝင်ပါတယ်လွန်ခဲ့တဲ့နှစ်ကတရားသူကြီး၈၈ရောင်းနဲ့တရားဝန်ထမ်း၈၂ယောက်ကိုဝန်ထမ်းဆိုင်ရာပြစ်ဒဏ်တွေပေးခဲ့တယ်လို့တရားရုံးနှစ်စဉ်အစဉ်ခံစာမှာဖော်ပြပါတယ်ဒါပေမဲ့
ဝန်ထမ်းပြစ်ဒဏ်တာပေးနိုင်တဲ့အတွက်ယာတုကထုတ်ပြမှုရပ်ဆိုင်မှုယာတုလျှော့ချမှုစတာတွေလောက်ပဲလုပ်နိုင်ပါတယ်တရားစီရင်ရေးမှန်တိုင်မှာလက်ပေးလက်ယူမှုတွေရှိနေတာကိုတရားလွှတ်တော်ချုပ်ရုံးကသိပါတယ်ဒါပေမဲ့တရားသူကြီးလက်စားရင်ယာတုကဖယ်ရှားတာဟာအကြီးဆုံးပြစ်ဒဏ်ဖြစ်နေတာမို့ထိရောက်တဲ့ပြစ်ဒဏ်ပေးနိုင်မှုအတွက်တရားရုံးမှာတရားစွဲဆိုကြဖို့တရားလွှတ်တော်ချုပ်ရုံ တရားစီရင်ရေးနဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းတွေဟာရဲတပ်ဖွဲ့အကျဉ်းဦးစီးဌာနဥပဒေရုံးရှေ့နေစာတုံးလုံးလာဝကဆရာဝန်တစ်တုံးနဲ့ရေးစင်းဌာနတွေဖြစ်ပါတယ်။ရာဇဝတ်မှုအတိုင်းကိုရဲကအရေးယူပိုင်ခွင့်ရှိတာမဟုတ်လို့တရားရုံးကိုဦးတိုက်ရှောက်ထားရမယ်အမှုကိုရဲကညွှန်ပြနေပါတယ်။ဘယ်လိုတရားဆွဲရမယ်ဆိုတာကိုတရားလွှတ်တော်ချုပ်ကထုတ်တဲ့တင့်အတွက်တရားရုံးစာဆောင်မှာဖော Nago, Toya Melu, Suare.
The Ion Daima, Lassamu Shinida, Jang Tiyo, Yu Nambu, Lulani Jabate. The town set on Agri Lassamu Tache Ubrine, Yazuichin Tong Ubriya, Pimu Chulona Tenshayan, Tong Dan Semi Eti Chatonine Epin, Dang Wille Sangabu Shibare. Dago Tire to Lassalu Tiaswe Kayare, Tiadu Jiri, Trepi Tishon Nidale Pinaimare. ဘုဂိုးတိုင်းတရားလွတ်တော်တရားရေးဦးစီးမှုဒေါ်အေးအေးနှင့်မင်းလာမြို့နယ်ဥပဒေအရာရှိဒေါ်ရမင်းတန်းနှင့်မွန်ရွာကအထက်တန်းရှိနေဒေါ်စုကြည်တို့အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကတင်းချောက်စီလက်စားမှုနှင့်ဘုတ်လင်မြို့နယ်တရားရုံးမှာဇန်နဝါရီလကတရားစွဲဆိုလို့တင်းချောင်နေကြောင်းဇန်နဝါရီလ12ရက်နေ့တို့
ဝေါ်လ်ဂျက်စတစ်ပရောဂျက်ရဲ့ဇန်နဝါရီလထုတ်တရားဥပဒေစိုးမိုးမှုညွှန်ကြေးမှာမြန်မာကအနေဆုံးအုပ်စုမှာပါဝင်နေပါတယ်။အိမ်တော်စုပေါင်း3000ကျော်နဲ့စစ်တမ်းတွေကိုအခြေခံပြီးတရား13နိုင်ငံရဲ့တရားဥပဒေစိုးမိုးမှုအဆင့်ကိုတတ်မှတ်တဲ့အခါမှာမြန်မာကအဆင့်13ရာလို့ဒုတိယအညံဆုံးဖြစ်ပါတယ်။အညံဆုံးကတော့ကမ္ဘောဒီးယားပဲဖြစ်ပါတယ်။ရာဇဝတ်ဥပဒေနဲ့
တရမဥပဒေကိုအကောင့်ထဲဖော်ရမှာမြန်မာဟာဒုတိယအညံဆုံးဖြစ်နေပါတယ်။အာရှစငါးနိုင်ငံရဲ့အဂတိလိုက်စားမှုမှာမြန်မာကအဆင့်တစ်ဆယ်မှာရှိပါတယ်။နိုင်ငံသားရဲ့အခြေခံအခွင့်အရေးကိုထိန်းသိမ်းစောင့်ရှောက်တဲ့နေရာမှာတော့မြန်မာဟာအောက်ဆုံးအဆင့်ရောက်နေပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကအသစ်ပြန်လည်ဖွဲ့စည်းတဲ့အဂတိလိုက်စားမှုတက်ဖြတ်ရေးကော်မရှင်ရဲ့ရုံးခွဲလေးပြည်နယ်နဲ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ အခြေဆုံးအမှုလို့ဖြစ်နေတော့စောင့်ကြည့်နေကြပါတယ်။တရားစင်ရဲ့ရာထန်းရဲ့လာစာနဲ့အဂတိလိုက်စားမှုဆက်ဆက်နေတယ်လို့လည်းမြင်ကြပါတယ်။အစင်လေးတရားဝင်တန်းဟာလာစာ၁၃ပါးရရှိပြီးအစင်၃၂ပါးအဝယ်အစင်၁က၃ပါးအစင်၁က၃ပါးဝယ်ရရှိကြပါတယ်။ရာထန်းဦးရဲ့အမျိုးသား900ကျော်နဲ့အမျိုးသမီး900နီးပါးရှိပါတယ်။တရားဝင်တာအစင်၄ရဲ့လာစာဟာ အထက်တန်းပြဆရာလာဇာနဲ့မတိမ်မရင်ဖြစ်နေတာမူစာဝင်နေရေးအတွက်မဖူးပလုံဖြစ်နေပုံရပါတယ်။ရတဲ့လာဇာနဲ့မလောက်မကဖြစ်နေတဲ့တရားဝင်တန်းတွေဟာတရားစင်ရေးကျင့်ဝတ်ကိုလိုက်နာနိုင်မှမလားဆိုတာတန်တရားရှိစရာဖြစ်နေပါတယ်ခင်ဗျာ။
American Indian to English Tengansago, the Lola Tanga, Puchapi Machibari.
Diba English Breakers like Gandama, Agatha Tamarima, two shows was hung and I, Bellu Tinza, don't know names, Ray, Idem Adon Shugo, Dimbiabi Mamu, but Mauzo, Dimbiabi me, Idem Adonaro.
Hat. Trick.
Pipare, Salung Banga, H-A-T, Hatka, Uto, T-R-I-C-K, Tricka, Legwe Pibi, Suzukue, Diet, Devega, Uto, Legwe Pipare. Dizonga, Cricket, Sure, Bolone, Beta Yaga, Agza Nigani, Sente Lare, Lusuare, Bola, Sure, Bolum Pidu, Pipi, Lide Bolongo, Strikerga, Beta Ne, Tiang, Awego, Yana Yama, Pipi, Me, the Pazing, Bolaga, Pipi, Lide Bolongo, ပြိုင်ဘက်အသင်းကစထရိုက်ကာကထီအောင်မြိုက်နိုင်ရင်အဲ့ဒီလူဟာပွဲကနေထွက်ပြေးရမှာဖြစ်တဲ့အတွက်ကြောင့်တပွဲမှာစထရိုက်ကာ၃ဦးကိုထွက်အောင်လုပ်နိုင်ရင်အဲ့ဒီအသင်းကဂုဏ်ပြုတယ်နေနဲ့အုတ်ထုတ်ခံပြီးပတ်စံလိုက်ကောင်းခံကအဲ့ဒီဘောလုံးပြတူကိုစုချီးမိရတာကနေဒီအသင်းစင်တယ်လာတယ်လို့ဆိုပါတယ်ခုခါမှာဘောလုံးပွဲတွေမှာဘောလုံးသမားတဦးဒီတပွဲထဲမှာသူတယောက်တည်းဂိုးသုံးဖို့ကို
Spain နဲ့ Portugal ပွဲစဉ်မှာနာမည်ကြီးဘောလုံးသမား Cristiano Ronaldo ကအဲ့ဒီပွဲမှာပဲသူတူဒီ၃ဂိုးသွင်းလိုက်နိုင်တဲ့အတွက်ကြောင့် Ronaldo scored a hat trick လို့ဆိုပြီးသတင်းတွေမှာရေးသားကြတာဖြစ်ပါတယ်။ Idioms ရဲ့တော့အသေးပဲကတော့နေစဉ်ဘဝမှာပြတ်တမ်းပြောင်ပြောင်နဲ့မထင်မှတ်ပဲအောင်မြင်မှုတွေကိုတပွဲပြီးတပွဲဆင်နွှဲနိုင်အောင်လုပ်နိုင်တာကို hat trick လို့တင်စားသုံးပါတယ်။ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The opposition party surprised everyone by scoring a hat trick in the recent elections.
တကယ်ပါတီကမကြတိမိကရွေးကောက်ပွဲမှာမထင်မှတ်ပဲအောင်မြင်မှုတွေတစ်ခုပြီးတစ်ခုရလိုက်တဲ့အတွက်ကြောင့်လူတွေကိုအံ့အားသင့်စေခဲ့တယ်လို့ကြေညာရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The opposition party surprised everyone by scoring a hat trick in the recent elections.
ခုဆက်လက်ကြည့်ပြပေးမယ်။ AGM အတုံးကတော့
touchdown
ဖြစ်ပါတယ
်ဆာလုံးပေါင်းက touch touch ကထိတာ down down ကအောက်ဆိုတော့စကူခငယ်ဓာတ်ရိုက်ဒီပဲကအောက်ကိုထိတာဖြစ်ပါတယ
်ဒီရင်မြေကြီးကိုဆင့်တက်တယ်ဆိုရင် touchdown လို့လည်းသုံးလို့ရှိပါတယ်ဒီနေရာမှာတော့ touchdown ကိုနှလုံးတွဲ noun နာအဖြစ်သုံးထားတာဖြစ်ပြီးအမေရိကန်တနိုင်ငံလုံးလူကြိုက်များလာတဲ့ဘောလုံးပွဲဖြစ်တဲ့ Super Bowl Football အကစားနည်းကနေဆင့်တက်လာတာပါကျန်ကျန်တနာကစားရတဲ့ဒီဘောလုံးပွဲမှာဘောလုံးရအောင်တွန်းထိုးလူယူပြီးကစားရတာဖြစ်ပါတယ်ဘောလုံးရပြီဆိုရင်ပြိုင်ဘက်ရဲ့ဂိုးစီးဘက်ကိုပြေးပြီးဘောလုံးကိုမြေကြီးနဲ့ထိအောင်လုပ်နိုင်ရင်အဲ့ဒါကို touchdown လို့ခေါ်ပြီးအမှတ်6မှတ်ရတာလည်းဖြစ်ပါတယ် idioms တွေတော့ဒီဘက်ကတော့အခက်ခဲတွေကြားမှာအမှတ်ရအောင်လုပ်နိုင်တာ that's one ပြနိုင်တဲ့အစွမ်းထက်တဲ့အောင်မြင်မှုရအောင်လုပ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်ဥမာကိုလေ့လာကြည့်ကြရအောင်ပါ
John scored a touchdown when he managed to get the million-dollar business deal signed.
John ကဒေါ်လာတန်ချီတဲ့စီးပွားရေးသဘောတူညီမှုလက်မှတ်ရေးထိုးနိုင်အောင်လုပ်နိုင်ခဲ့တဲ့အတွက်ကြောင်မြောက်လာတဲ့အောင်မြင်မှုလို့ဆိုရမှာပါလို့ဒီပေရပါတယ်။ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John scored a touchdown when he managed to get the million-dollar business deal signed.
ခုဆက်လက်ကြည့်ပြပေးမယ် AGM အတုံးကတော့
hit a home run
ဖြစ်ပါတယ်ဆာလုံပေါင်းက HIT hit ကရိုက်တာထီတာ HOME a home ကအိမ်တိမ် RUN run က
ပြေးတာဖြစ်ပြီးစစွေလုံကောက်အဓိပ္ပာယ်ကအိမ်ကိုထီအောင်ပြေးတာဖြစ်ပေမဲ့ဒီနေရာမှာ home run ရဲ့အဓိပ္ပာယ်ကိုရှင်းပြလိုပါတယ်ဒီတုန်းကအမေရိကန်မှာတိတ်လူကြိုက်များတဲ့ baseball အားကစားနည်းကနေဆင်းသက်လာတာပါ home run က baseball အားကစားနည်းမှာဘောလုံးရိုက်တဲ့လူကဘောလုံးကိုအဝေးကြီးရောက်အောင်ရိုက်နိုင်တဲ့အတွက်ရိုက်တဲ့လူ hitter ဒါမှမဟုတ် batter အနေနဲ့ baseball queen ရဲ့ base သုံးခုစလုံးကိုရောက်အောင်စစ်တိုက်ပတ်ပြေးနိုင်ပြီးငကိုရိုက်တဲ့ home base ကိုပြန်အရောက်ပြေးနိုင်တာကို home run လို့ခေါ်တာဖြစ်ပါတယ်အဲ့ဒီရိုက်တဲ့လူကဘောလုံးကိုအဝေးကြီးရိုက်နိုင်တဲ့အတွက်ကြောင့်တစ်ဖက်အသင်းကဘောလုံးကိုကောက်ဖို့ကြိုးစားနေချိန်မှာပဲသူကအခုလိုမျိုးဆွမ်းဆောင်ပြနိုင်တာလည်းဖြစ်ပါတယ်ဒီလိုအောင်မြင်မှုမျိုးရရင်အတင်းတွေ run ဒါမှမဟုတ်အမှတ်လေးမှရစီတာဖြစ်ပါတယ်အခုလိုစစ်တိုက်ပြေးနိုင်ဖို့ကလည်းတကယ်တော့မလွယ်လှပါဘူးဒါကြောင့် idiom ဆိုတဲ့ toy ဒီဘယ်ကတော့နေစဉ်ဘဝမှာလူတူအနေနဲ့ထူးချွန်းခက်ခဲတဲ့အောင်မြင်မှုတွေကိုဆွမ်းဆောင်နိုင်တာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တော်ယုံတန်ယုံမလုပ်နိုင်တာကိုလုပ်ပြလက်စွမ်းပြလိုက်နိုင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Our team hit a home run at last night's design competition by winning all three awards.
ကျွန်တော်တို့တင်ကပညာကဒီဇိုင်းပြိုင်ပွဲမှာလက်ဆွမ်းပြနိုင်ခဲ့ပြီးစု၃ခုစလုံးကိုကျုပ်ယူနိုင်ခဲ့တယ်လို့ဒီပေရပါတယ်။ဥမာဦးနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Our team hit a home run at last night's design competition by winning all three awards.
ကိုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
slam dunk
ဖြစ်ပါတယ်စာလုံးပေါင်းက slam slam ကအောက်ကိုအားနဲ့ရိုက်ချလိုက်တာဆောက်ချလိုက်တာ dunk dunk ကဘတ်စကတ်ဘောအကစားနည်းမှာကစားသမားတဦးအနေနဲ့ဘောလုံးကိုပိုက်ထဲပစ်သွင်းရမှာအောက်ကနေပင့်ပြီးပစ်မသွင်းဘဲခုံပြီးအပေါ်ကနေအားနဲ့ပစ်သွင်းနိုင်တာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စစူထူရဲ့တိုက်ရိုက်ဒီဘဲကတော့
ဘောလုံးကိုအားနဲ့ရိုက်ချပစ်သွင်းတာကိုဆိုလိုတာဖြစ်ပါတယ်ဒီလိုမျိုး slam dunk သွင်းနိုင်ရင်ဘတ်စကတ်ဘောမှာနှစ်မှတ်ရပြီးပရိသတ်ကိုလည်းတိတ်ပြီးအားပြက်စေတာဖြစ်ပါတယ် idiom ဆိုတဲ့ toy ဒီဘဲကတော့မလွဲနိုင်တဲ့တေချာပေါက်အောင်မြင်မှုမျိုးတနည်းကျမတို့မြန်မာဘန်းကမှာဆိုရင်တော့အင်းနဲ့အားနဲ့အပိုင်းတီးထည်လိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
He is a strong candidateTo run for mayor, but he is not a slam dunk to win.
သူကမြို့တော်ဝန်ယာတူဝင်ပြိုင်ဖို့အားကောင်းတယ်ဆိုပေမဲ့အပိုင်အနိုင်ရမယ်လူတော့မဟုတ်ဘူးလို့ဒီပေရပါတယ်။ဥမာဦးနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ He is a strong candidate to run for mayor, but he is not a slam dunk to win.
Good English speaking side, American don't like size in my, Jim Jagere, idiom a don't we got all?
Hat trick, touchdown, hit a home run, slam dunk.
Do you see that?
Now, the name back, Kulu Chi Miu Male, now try idiom a don't we go, select Jim Jabiru Mamo, Sao Miu, Na Sin Javashim.
American Indian to English သင်ခန်းစာကိုဒေါ်လလတန်ကအစီအစဉ်တင်ဆက်ခဲ့တာပါဒီလို Indian English သင်ခန်းစာတွေကို View ရဲ့မနက်ခင်းဒီမနက်ခင်းတိုင်းနှီးပါးမှာတင်ဆက်ပေးနေတာဖြစ်သလိုမြောက်ဝတီရုပ်တံဌာနမှာလည်းစောင့်မျှော်ရှုစားနေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကနေတင်းငွေနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ24 kHz 12.33 လိုင်းနူမီတာ40 kHz 9443လိုင်းနူမီတာ58 kHz 5805နဲ့လိုင်းလမီတာ190တို့ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်မှာပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့လူညုံရေးတပ်ကအရာရှိကြီးတွေကိုဥရောပသမဂ္ဂနဲ့အနောက်နိုင်ငံတချို့ကပြစ်မှတ်ထားတန်ခတ်တာတွေတလောကလုခဲ့တာနဲ့ပတ်သက်ပြီးအမြင်အမျိုးမျိုးကိုမတ်ခင်ဗျူတွေကစီစဉ်ဆွေးနွေးတင်ဆက်ထားတာကိုနားဆင်နိုင်ပါပြီ
။ဒီကပါရှင်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျူစုပါတယ်။သိမ့်မကြခင်တုန်းကပဲဒီမြန်မာလုံခြုံရေးအရာရှိတချို့အပေါ်မှာ EU ဥရောပသမဂ္ဂကနေပြီးတော့ပြစ်မှတ်ထားအရေးယူတက်ခတ်မှုတချို့ချမှတ်လိုက်တာအပါအဝင်ဒီပြပကနေပြီးတော့မှတိုးပေးလာနေတဲ့ဖိအားတွေအရဆိုလို့ရှိရင်ရခိုင်ပြည်နယ်အရေးမှာဘယ်လိုတက်ရောက်မှုတွေရှိနေမလဲ။နောက်ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်မှာရောရိုက်ခတ်မှုတွေရှိနိုင်မလား။မြန်မာအစိုးရအနေနဲ့ဒီလိုတိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုဘယ်လိုပပနက်နက်ကင်တွယ်နိုင်မလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာပါ။ဒီကနေ့ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူ2ယောက်ရှိပါတယ်။တဦးကတော့ဒီမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဒါရိုက်တာတဦးဖြစ်တဲ့ဒီမြန်မာအရေးကိုအမြဲတမ်းလေ့လာသုံးသပ်နေတဲ့ဦးအောင်သူငိမ့်ပါနောက်တူကတော့ဒီမြမရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့သူတူဖြစ်ပြီးတော့ဒီအခုလက်ရှိမှာလည်းဥရောပမှာအခြေစိုက်ပြီးတော့ဒီမြမရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဦးမေအောင်ဖြစ်ပါတယ်။နေဦးစလုံးရောက်ရှိနေပြီလို့ထင်ပါတယ်ရှင့်။ဟုတ်ကဲ့ဒီလ25ရက်နေ့ကပဲပေါ့နော်ဒီတနင်္လာနေ့ကမှဒီဥရောပသမဂ္ဂကနေပြီးတော့ဒီရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့သူတွေလို့ဆိုပြီးတော့ဒုတိယဗိုလ်ချုပ်တူနဲ့ဗိုလ်ချုပ်တူအပါအဝင်ဒီလုံခြုံရေးအရာရှိ9ယောက်ကိုတန်ခတ်အရေးယူလိုက်ပါတယ်။ဆိုတော့ဒီရေးယူခံရတဲ့မှာပါတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုးဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကလည်းလက်ရှိမှာတန်ခတ်ရေးယူထားတာကိုခံထားရတဲ့သူတယောက်ပါဆိုတော့ဒီလိုအနောက်နိုင်ငံတွေကနေပြီးတော့ဒီမြန်မာနိုင်ငံမြန်မာဒီစစ်တပ်နဲ့လုံခြုံရေးအရာရှိတချို့ပေါ်မှာပြစ်မှတ်ထားတန်ခတ်တာဟာဆိုလို့ရှိရင်ရခိုင်ရေးမှာအပြစ်ကျူးလွန်တဲ့သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့ဒီလိုကိစ္စရပ်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်နိုင်ဖို့နောက်တရားဥပဒေစိုးမိုးလာဖို့တွန်းအားပေးတယ်ဆိုပြီးတော့အနေနဲ့ဒီလိုမျိုးချမှတ်တာဆိုပြီးတော့သူတို့ရဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်ဆိုတော့ကျွန်မဒီပင်တိုင်ဆွေးနွေးမဲ့သူလူဦးကိုပထမဦးဆုံးအနေနဲ့ဒီတုံ့တက်ပေးစေချင်တာကတကယ်ပဲဒီအခုတန်ခတ်မှုတွေကထိရောက်တဲ့ဖိအားဖြစ်နိုင်ပါသလားရှင်ဥရောပသူချင်းအရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ပြီးခဲ့တဲ့ဩဂုတ်လပေါ့နော်အဲ့ဒီမှာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်ဒီတခတ်နိုင်ငံကိုထွက်သွားတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့နိုင်ငံတကာဘက်ကကြတော့ဒီရိုဟင်ဂျာလို့ခေါ်တဲ့ဒီအုပ်စုပေါ့နော်ကျွန်တော်တို့ရဲ့အခြေအနေကို၈သိန်းလောက်ကြီးပြောပါတယ်။ဒါတိုင်းနဲ့လည်းကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှုရဲ့ပြောတဲ့အခြေအနေကတော့၅သိန်း၃ပေါင်း၅000ကျော်ဆိုတာမျိုးပြောပါတယ်။အဲ့တော့အခြေအနေကငဲတဲ့အခြေအနေမဟုတ်ဘူး။အဲ့တော့ဒီလူတွေထွက်သွားတဲ့အကြောင်းမှာတခုခုဖြစ်ခဲ့တယ်ဆိုတော့သိကြတာပေါ့နော်။အဲ့တော့ဒီအခြေအနေမှာတော့ကျွန်တော်မြင်တာကအထူးသဖြင့်တော့အနောက်နိုင်ငံတွေကစဉ်းစားလာတာကဒီကိစ္စတွေပေါ်မှာလုံလုံကျူးကျူးနေရှိခဲ့တယ်ဒီကိစ္စတွေပေါ်မှာတာဝန်ရှိတဲ့သူတွေပေါ်မှာအပြစ်ပေးတင်တယ်ပေါ့နော်။ဆိုတော့အဲ့တော့အရေးယူမှုတွေလုပ်တင်တယ်။အဲ့ဒီအပေါ်မှာပဲကျွန်တော်တို့ Guardian of Impunity ပေါ့ဒီတာဝန်ရှိတဲ့သူတွေအပြစ်ပေးအရေးယူမှခံရတဲ့နဲ့နေရတဲ့အနေအထားမျိုးမဖြစ်သင့်ဘူးဆိုတော့ကိစ္စပေါ်မှာနိုင်ငံတကာဘက်ကဒါဖိအားပေးနေတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ EU ရဲ့ပြင်မှတ်ထားတဲ့ကြေညာချက်ထွက်လာပြီးတော့ဒီမြန်မာတပ်မတော်ကနေပြီးတော့လည်းဒီအရေးယူခံရဘူးမှာဒီ EU တန်ခတ်တဲ့တဲမှာပါတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုတက်မတော်ကထုတ်ပယ်တဲ့အကြောင်းနောက်ဒီစစ်စေးရထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုလည်းကျန်းမာရေးအခြေအနေကြောင့်သူ့ရဲ့ဆန္ဒနဲ့တာဝန်ကနေပြီးတော့အနာယူခွင့်ပေးတယ်ဆိုပြီးတော့ကြေညာချက်ထွက်လာတာရှိပါတယ်ဆိုတော့အခုလိုမျိုးထုတ်ပယ်လိုက်တာတွေအနာယူသူ့ဝင်ပေးလိုက်တာမျိုးတွေဒီလိုမျိုးလုတ်တဲ့နေရာမှာဒီမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်စီမံကိန်းတွေနေရာမှာအားနည်းချက်တွေရှိလို့ဆိုပြီးတော့ဖော်ပြထားမျိုးရှိတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်ဖက်မှာ EU ရဲ့တန်ခတ်မှုပြီးတော့မှဖြစ်လာတာဆိုတော့ဒါကတစ်စိတ်တစ်ပိုင်းအဖြစ်ဒီ EU ရဲ့တန်ခတ်မှုကြောင့်တက်ရောက်မှုတစ်ခုလို့ရောပြောနိုင်မလားတမို့ဒါအတိအချစဉ်းစားရမယ်တဘောလားဒါတော့ဦးနွယ်အောင်တစ်ချက်လောက်တုံ့တက်ပေးစေချင်ပါတယ်ရှင
့်တခုကတော့ဒါကျွန်တော်တို့ဘာမှဒီအရေးကိစ္စမှာပို့ပြီးတော့ဟိုကြိုးစားရအောင်ပါလေအဲ့တော့ဒီ EU အနေနဲ့ကတော့သူကဟိုဒီမှာနိုင်ငံပေါ် ဒီလိုအဲ sanction တွေထားတာပေါ့လေနော်ဒါတော့ဟိုဒီဥစားတော့ဟိုကျွန်တော်အနေနဲ့တော့ကျူရမှာပါပဲနော်ဒါပေမဲ့လည်းဟိုလိုအပ်တာကတော့ဒီလူအပြစ်ရှိရင်ဘလို့အပြစ်ရှိတယ်ဆိုတာမျိုးကိုအရင်စစ်စစ်နော်တရားရုံးကဟိုကြည့်ပြီးတော့မှဘယ်လိုဟာမျိုးအပြစ်တာခတ်တဲ့နယ်လို့ကျွန်တော်ကတော့အဲ့လိုပဲဖြစ်မှာပဲ
ဟုတ်ကဲ့ဥရောပသူငယ်လည်းဆွေးနွေးပေးပါဒီတန်ခတ်မှုပြီးတော့မှပဲဒီတက်မတော်ကနေပြီးတော့မှဒီအကြီးတန်းဒီအရာရှိနှစ်ဦးကိုထုတ်ပယ်လိုက်တာအနာယူဝင်ပေးလိုက်တဲ့ဆိုတာမျိုးလည်းရှိတယ်ဆိုတော့ဒါကတိုက်ရိုက်တက်ရောက်မှုလို့ပြောလို့ရနိုင်မလားဥရောပသူငယ်ရောဘယ်လိုထင်ပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ကတော့ဒီနိုင်ငံတကာဖွဲ့စည်းတဲ့အနေနဲ့တည်းအတိအကျဤသို့ရောက်ဖို့ဆိုတော့ခက်ပါတယ်ခက်တဲ့အခါကျတော့နိုင်ငံတကာအဘက်ကတော့ဒီသူတို့ရရှိတဲ့သတင်းတွေပေါ်အခြေခံပြီးတော့ဒီဆုံးဖြတ်မှုလုပ်ရတာပေါ့နော်အဲ့ဒီတော့ကတော့ကျွန်တော်စဉ်းစားကြတော့အကြီးအူတွေကတော့ဟိုစင်ပေါ်လိုက်ပေါ့ဟိုပါကောင်းလေပြရုပ်သဘောဆောင်တဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြန်မာစုအဘက်ကလည်းဒီလိုနိုင်ငံတကာအရေးပေါ်မှာတုံ့ပြန်မှုရှိတယ်လို့တော့ကျွန်တော်ယူဆနိုင်ပါတယ်ဆိုတော့အဲ့တော့ရခိုင်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ဒုသမ္မတဦးမြင့်ချွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တစ်ခုကိုဖွဲ့ခဲ့ပါတယ်နောက်တစ်ခါတက်မတော်ကဗိုလ်ချုပ်ကြီးတယောက်ဦးဆောင်တဲ့ဒီစုံစမ်းရေးကော်မရှင်တွေလည်းဖွဲ့ခဲ့တာတွေရှိပါတယ်ဒါတိုင်းမဲ့လည်းအခုနောက်ပိုင်းမှာတော့ဒီပါကောင်းလေဒီတချို့ကိုဒီကြီးရတဲ့အနေအထားမျိုးဖြစ်လာတဲ့အနေအထားကြီးဖြစ်လာတာပေါ့နော်အဲ့တော့နိုင်ငံတကာရဲ့ PR ဒီနိုင်ငံတကာရဲ့အတိုက်တွန်းချက်တွေကိုနားထောင်ရတယ်ဆိုတဲ့သဘောမျိုးလည်းရှိပါတယ်ခင်ဗျာ
ကျွန်တော်တို့ရှိမှဒီ Facebook မှာလာပြီးတော့ comment ရေးတဲ့သူတူကတော့အခုလိုတဲ့စစ်တပ်ကိုတန်ခတ်ပေးဆိုတာဒစိတပိုင်းတော့တက်ရောက်မှုရှိတယ်လို့သူကတော့ထင်ပါတယ်တဲ့ဒါပြလို့ဆိုတော့လူခွေရေးချိုးဖောက်တယ်လို့သူတို့ထင်ထားတဲ့သူတွေကိုအခုလိုတန်ခတ်တာကစစ်တပ်ပေါ်မှာထားတဲ့အစိုးရရဲ့သဘောထားကိုသူတို့သိထားပြီးတော့လက်သက်စိတ်တော့လက်ထိတ်နာစီလိုတဲ့ဆန္ဒနဲ့အခုလိုရေးယူတာဖြစ်ပါတယ်တဲ့ဒီချိန်မှာလက်ရှိဆိုရရဲ့စွမ်းရည်ကိုထုတ်ပြခွင့်ရတဲ့အချိန်ကောင်းဖြစ်တယ်လို့စစ်ဘက်ကလည်းနိုင်ငံရေးမှာမပါဝင်သင့်တော့ဘူးဆိုတဲ့အမြင်မှန်ကိုရသွားစေတာပါဆိုပြီးတော့ဆွေးနွေးထားတာတယောက်ရှိပါတယ်နောက်ထပ်တစ်ဦးကလည်းဒီလိုအလားတူပဲဒီလိုမျိုးကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းကနေပြီးတော့မှသူတို့တွေ့ရှိတဲ့အပေါ်မှာအခြေခံပြီးတော့တစ်ဖက်သက်ဖိအားပေးမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပေါ်မှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ဟိုပြောတာလည်းရှိပါတယ်ဆိုတော့ဒီအခုတန်ခတ်အရေးယူမှုအပါဝင်ပေါ့နော်ဒီနိုင်ငံတကာရဲ့ဖိအားတွေကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုမထိခိုက်ဖို့လိုတယ်ဆိုပြီးတော့လည်းမြန်မာအစိုးရဘက်ကပြောတာရှိပါတယ်ကျမတို့ဒီအခုနောက်ဆုံး EU ရဲ့ပြစ်မှတ်ထားတန်ခတ်မှုအပြီးမှာပဲဒီနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစောထေးကကျမတို့ VOA ကမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာပြောထားတာရှိပါတယ်ဒါကိုလည်းတစ်ချက်လောက်နားထောင်ကြည့်အောင်ပါရှင
်မြန်မာနိုင်ငံကို sanction လုပ်မယ်ဘယ်လိုမျိုးအရေးယူမှုတန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုစုဝါကိုမထိခိုက်ဖို့လိုတယ်။မန္တလေးကမြို့သားပြည်နယ်ပြည်နယ်ရင်းနဲ့ကျွန်တော်မြန်မာပြည်လုပ်ငန်းရှင်တွေမထိခိုက်ဖို့လိုတယ်။နံပါတ်3အချက်ကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြန်ပြီးပြောင်းရေးကိုမထိခိုက်ဖို့လိုတယ်။ဒီအချက်တွေကကျွန်တော်ဟိုလေးလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမထိခိုက်ဖို့တုံ့တက်ဆန္ဒပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
။ဟုတ်ကဲ့အဲ့တော့ तू ပြောသလိုပဲတကယ်ပဲဒီနိုင်ငံကရဲ့ဖိအားလူထုအကျိုးစီးပွားနဲ့အတိုင်းပြည်ရဲ့ပြင်ပြောင်းလဲရေးနောက်ဒီမြန်မာပြည်လုပ်ငန်းရှင်တွေမှာတရားမှုဖြစ်စီတဲ့အနေထားရောရှိနေပါလားရှင်ဘလို့တုံ့တက်လို့ရပါမလဲဥောက်သူကြီး
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီစဉ်းစားချက်တွေကတော့အထိုင်ပေါ့နော်ကျွန်တော်ရက်ပြည့်ရဲ့မတူကြတဲ့ပုံဖြစ်တယ်လို့ယူဆပါတယ်အဲ့တော့နိုင်ငံတကာဘက်အတိုင်းမှာကြတော့ဒီဥစ္စာကဒါအစုလိုက်အပြုံလိုက်ပေါ်မှာလူခွင့်ရေးချိုးဖောက်မှုဆိုတဲ့အာမျိုးယူဆပါတယ်အထူးသဖြင့်တော့ဒီ EU လို့ခေါ်တဲ့ဥရောပသမဂ္ဂဆိုရင်သူတို့ရဲ့စဉ်းစားချက်တွေကဒုတိယကမ္ဘာစစ်ပေါ်မှာကျွန်တော်တို့ဂျူးရီအစုလိုက်အပြုံလိုက်ဒီလိုမျိုးအသက်ပြတ်ခံရတဲ့အခြေအနေမျိုးကြုံရတာပေါ့နော်အဲ့လိုဒီကမ္ဘာဂျီနိုဆိုက်ဒ်ခေါ်တဲ့စကားလုံးမျိုးဒီလိုလူစုလိုက်ကြောင်လိုက်ဖြတ်သွားရဲဆိုတဲ့ကလေးမျိုးမှာဒါဥရောပသမဂ္ဂဘက်ကဒီလိုမျိုးကိုအသေးစားပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့အမေရိကန်တို့ဘာလို့နိုင်ငံတွေဘက်ကကျတော့စဉ်းစားရင်လည်းဒါလူခွင့်ရေးပညာအခြေခံဘက်ကစဉ်းစားပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံအစိုးရတက်မလို့ဘက်ကစဉ်းစားတော့အချုပ်ချာအာဏာတို့ဘာလို့တချို့ကိစ္စတွေစဉ်းစားရတာလည်းရှိပါတယ်။အဲ့တော့ဒီကြိုင်နဲ့ဒီမှာပဲနေတယ်ကျွန်တော်တို့ဘက်မှာကိုစဉ်းစားအပ်တဲ့တချို့ကိစ္စတွေရှိပါတယ်။အဲ့ဒါကဘာလဲဆိုတော့အရက်ပဲစစ်တပ်ဆက်ဆံရေးပေါ့။ဟိုကျွန်တော်တို့ကသွားနေတဲ့ဒီမိုကရေစီကြီးကမပြည့်သေးတဲ့အခါမှာဒီအရက်ပဲစစ်ဆက်ရေးရဲ့အခြေခံမှုတွေလည်းဟိုအယုံသာကြည့်ဖို့ဆိုတဲ့အနေအထားဖြစ်ပါတယ်။အဲ့တော့ခုနကဥစောခေပြောတဲ့အချက်တချို့ကလည်းကျွန်တော်ထောက်ခံပြီးတော့ဟိုပြောချင်ပါတယ်။ဆိုတော့တခုကတော့ဟိုခုနပြောလိုတဲ့ဒီမိုကရေစီကျွန်တော်တို့ရဲ့သွားနေတဲ့တချို့ခရီးတွေကိုမထိခိုက်ဖို့စေဖို့ဆိုတဲ့ဟိုတိုက်တွန်းချက်မျိုးပေါ့နော်ဒါကတော့ကျွန်တော်ထောက်ခံနေပါတယ်တစ်ခါကလည်းကြည့်မယ်ဆိုလို့ရှိရင်တော့ဒီအခုအနောက်နိုင်ငံတွေကလုပ်တဲ့အရေးယူမှုဆိုတာတော့ဟို selective ပေါ့နော်လုံးဝကိုကိမတ်ထားပြီးတော့ တချို့လူတွေကိုပဲဟိုဘာကောင်းလဲပိတ်ချူတာရေးယူတာတွေလောက်တာတွေတဲ့သဘောမျိုးပဲကျွန်တော်ဖြစ်ရပါတယ်ခင်ဗျာ
ဟုတ်ကဲ့အကျေးဇူးတင်ပါတယ်ဘောင်သူရေးလိုင်းပေါ်မှာနေပြီပါတော့အခုကျမတို့ဒီပောင်ဝင်ဆွေးနွေးမဲ့သောရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဥစောလွင်ရန်ပြဲကဥစောလွင်ရှိပါလားရှင်ဆွေးနွေးနိုင်ပါပြီ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဒီတော့တော့ခန့်ကြည့်နေရဲ့လူခွေချောမှုလို့ဒပကူရတမက်ကြတော့ EU လို့ဆွေးဆွေးနေတာအဲ့ဆိုတန်ခတ်အေးအေးမှုဟာပြည်သူများဘို့ထိခိုက်ရုံသာမကနောက်ရင်းရှင်းမှာကျွန်တော်တို့ရဟန်းပြည်သူလူလူအတွက်အများကြီးဆွေးနွေးကြအချက်ဖြစ်တယ်အားရလို့ဆိုတော့တွေးရလူရင်းကြဆိုတဲ့အသုံးလုံးကိုနေပြီးမပြတ်မပြတ်ထည့်သုံးနေတာကိုကျွန်တော်တို့တင်းတင်းမှတွေ့ရတယ်။အဲဒီလူရင်းကြဆိုတဲ့လူမျိုးတွေကမြန်မာနိုင်ငံရခိုင်ပြည်နဲ့ရခိုင်တိုင်းရင်းသားတွေထဲမှာမရှိတဲ့လူမျိုးတွေဖြစ်တယ်။မရှိတဲ့လူမျိုးတွေကသူအရှိလုပ်ပြီးတော့ဒီလိုမိုင်းလုံးထိုးပေးနေတယ်ဆိုလို့ရှိရင်ဒီမိုကရေစီကြောင့်နေတယ်ဖို့အတွက်ရောကျွန်တော်တို့ရခိုင်ပြည်တွေနောက်ထပ်နေရဆိုင်ရကြက်တွေလာမှကျွန်တော်တို့မြေဝါချင်းချင်းပြင်နေရတယ်။ဘာလို့ဆိုတော့ရခိုင်သူရခိုင်သားတွေကမြန်မာစံခွာပြီးတော့တို့ရန်အာစာရဲ့ဟိုအဲဆိုရဲ့အခုရန်ကိုကြောက်ရွံ့ပြီးတော့ဆွဲပြစ်သွားရတဲ့သူတွေအများကြီးကိုတွေ့နေရတယ်။အဲဆိုလုပ်ရက်တွေလည်းမြေကြီးတက်မောက်ဘူးညောညနေပဲအချိန်ကြမှတို့ကလည်းအကျံပဲလို့ရတယ်။အာအာကိုမပစ်ချက်နဲ့ရှင်းဖို့လို့ရမလား။
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဥစောလင်အဓိကဆွေးနွေးချင်တာကဒါဆိုရင်ဥစောလင်အဓိကဆွေးနွေးချင်တာကတော့ဒါအခုလိုမျိုးနိုင်ငံတကာကဒီလိုဖိအားတွေပေးပြီးလုပ်နေမယ်ဆိုလို့ရှိရင်လူလူရဲ့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့လူလူရဲ့လုံခြုံရေးကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့ဆိုတဲ့သဘောမျိုးဆွေးနွေးတယ်လို့ထင်ပါတယ်နောက်ထပ်တရားကိုလည်းဖိတ်ခေါ်ချင်ပါတယ်ဦးတန်းမောင်မန္တလေးကကိုတန်းမောင်ရှိပါလားရှင
်ဟုတ်ကဲ့မင်္ဂလာပါဆန္ဒဟုတ်ကဲ့ဟုတ်ကဲ့
ဆွေးနွေးပါရှင်
ကိုလောက်တဲ့အစီအစဉ်တွေကကောင်းပါတယ်အစီအစဉ်လောက်တာအလုပ်တက်တာကြပါပြီအခုမှမဟုတ်ပါဘူးဆိုမကြီးနာအမပြောသွားလို့ဆိုရင်ဥတန်းခဲတဲ့ဥတန်းရခဲကလောလောမကိကပါဆိုတော့ဒီစမ်းပြီးတောင်းပန်းမှဆိုကြည့်ကျွန်တော်စမ်းပြီးဖယ်ပြီးတော့အစစင်ဖယ်ပြီးတော့ဝါးတွေထဲလိုက်တယ်ဝါးဆိုတာဝါစကားဝါစကားတစ်မျိုးကျိုးစကားတစ်မျိုးအဲ့တော့ဒီနိုင်ငံသားတွေကိုထည့်ရဲပါဝင်နေဆိုတာဒီဗမာပြည်ထဲမှာနိုင်ငံသားတွေအုပ်ချုပ်နေတာပဲတရုတ်တွေအုပ်ချုပ်နေတယ်။ဟာလား UN မှာလည်းဟာဟိုတရုတ်ကဟိုပါဝါတုံးနေဆိုတာငကားတုံးလို့မဟုတ်သူဒီဘုံကျုပ်တဲ့မိန်းမတွေလည်းတရုတ်တွေပဲလေ။အခုလို့ SSG လောက်တယ်ဆိုတာဒါကျွန်တော်တို့ကရခိုင်မမြင်ရဘူးထားလိုက်။ဒီနားဒီစမ်းပြီးတောင်းပန်ကိစ္စမှာအမျိုးမျိုးဖြစ်နေတာပဲ။ဟာလားအဝေးမကြည့်နဲ့ဖောက်စနစ်ကဒီမိတ်ဒီလာတို့ဟာလားလာရှိုးတို့ဖြစ်သွားတယ်။တို့ပိတ်ဆိုပြီးလုပ်တယ်အဲဒါမှပိတ်ပြီးတော့သူစတ်တယ်လောကရေရောညာတို့ကပြေးကြလမ်းရှိသေးတယ်မိတိလာဆိုပြေးကြလမ်းမရှိဘူးလာလို့ဆိုပြေးကြလမ်းမရှိဘူးအဲ့တော့ဒါအိုဘူးသူကအကောင့်နဲ့ပေါ်လာအခုချိန်ကြီးဟိုပိတ်ထားတဲ့ပတိလူတွေတရားဝင်ဟိုရှေးရုံးကသမိုင်းလက်ကရှိကြတယ်အခုချိန်ကြီးမိတိလာဆိုပိတ်ထားတယ
်ဟုတ်ကဲ့ဆိုတော့ကိုတန်းမောင်ပြောနေတာဒဏ်ခတ်မှုတွေဆက်ပြီးတော့ဟိုနိုင်ငံတကာဆက်ပြီးဖိအားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောတာပါလား
ဟိုဘာသာပေါင်းသူတိုင်းသားပေါင်းသူဒုက္ခရောက်နေတယ်သူတို့ဒီသူဟာလာဒီဟိုလေဒီအုပ်ချုပ်နေတာတိုင်းသားပေါင်းဒီအာဏာတဲမှာဟာလာရဲတဲမှာဟိုစစ်တဲမှာဟောဘာသာပေါင်းလို့မရှိဘူ
းတိုင်းသားနိုင်ငံတကာဖိအားတွေဆက်ပြီးတော့ရှိနေတဲ့ပေါ့နော်ဖိအားတွေကအရေးကြီးတယ်ဆိုတဲ့သဘောမျိုးသုံးတဲ
့အာအရေးကြီးတာပေါ့အရေးကြီးတာပေါ့အရေးကြီးတာ
ကျေစုတင်ပါတယ်ကိုစမ်းပါနောက်ထပ်ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိလို့ဆက်ပြီးတော့ဖိတ်ခေါ်ကြင်ပါတယ်ကိုစိုးဝေရှိပါလားရှင်ကိုစိုးဝေ
ဟုတ်ကဲ့ရှိပါတယ်ဟုတ်
ကိုစိုးဝေဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့အချုပ်ချာနာပေါ့ဗျာဒီအချုပ်အချို့အချာအနာဆိုတာကိုဟိုပေါ့ဟိုပြည်ထောင်စုလွှတ်တော်အနေနဲ့အတိတ်ပဲတိတိကျကျဖွင့်ဆိုဖို့လိုပြီးပေါ့နော်ဒီအချို့အချာအနာအချို့အချာအနာဆိုတာကိုပြည်သူအများစုကနားမလည်ဘူးဒီအချို့အချာအနာဆိုပြီးတော့နှစ်ပေါင်း80ပြည်သူစကြီးမှာပေးတဲ့အများကြီးပဲတမတော်ရောတိုင်းကြီးနားလည်းနဲ့ခိုင်နေရအောင်ပေါ့ဒီចောင်းသားတွေဒီအချို့အချာအနာနဲ့ခေါင်းစဉ်နဲ့ចောင်းသားတွေကတက်ခံနေတယ်တန်ငါတွေကပေးပြီးဟိုပေါ့ဟိုပြည်သူလူတွေသိပြီးပေါ့ဒီအချို့အချာအနာကိုတိတိကျကျအဲ့လိုဖွင့်ဆိုပေးဖို့လိုတယ်ကျွန်တော်ပြောနေတာဒါပါပဲ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်အခုဟိုကျမတို့ဒီပါဝင်ဆွေးနွေးသွားတဲ့သူတွေထဲမှာဆိုလို့ရှိရင်ဒါကဒီအခုတန်ခတ်မှုတွေကလူလူရဲ့အကျိုးစီးပွားတွေလုံခြုံရေးကိုထိခိုက်စေနိုင်တယ်ဒါတွေကိုအားမပေးတာရှိတယ်လို့တန်ခတ်မှုတွေဆက်ပြီးတော့လှုပ်တင်တယ်ဒါမှပဲဒီမြန်မာပြည်ထဲမှာလက်ရှိအထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကဒီလိုဖိအားပေးမှပဲရမယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အလားတူပဲဒီကျမတို့ Facebook မှာလာပြီးတော့လည်းဒီ comment တွေမှတ်ချက်တွေလာရေးတဲ့အထဲမှာဆိုလို့ရှိရင်လည်းတချို့ကဒီမှာထွန်းထွန်းဆိုတဲ့ Facebook account ကတယောက်ဆိုရင်ပြောထားတာက International Fact Finding Mission ဒီနိုင်ငံတကာကအချက်လက်ရှာဖွေစုံစမ်းရေးရှာဖွေတဲ့ဒီအဖွဲ့တွေကိုဝင်ခွင့်ပေးပြီးတော့ဖြည့်ရှင်းတင်ပါတယ်တဲ့အမုံစကားတားဆီးအချိန်မြင့်လုပ်တင်ပါတယ်တဲ့ဆိုပြီးတော့သူကပြောတယ်ဆိုတော့နောက်တဦးကလည်းဒီလိုပဲနိုင်ငံတကာတက်တွေကိုတဲ့စစ်တက်ကတစ်ချိန်လောက်မှတ်လောက်သားလောက်အောင်ဆုံးမမှကျန်တာတွေဆက်လုပ်လို့ရမှာပါဆိုပြီးလာရေးသွားတယ်လည်းရှိပါတယ် Now sit down a bambaru pian lebu lubisurago piora babes virole jira shivare. So the meta pamale di dankamuak you saisia malubu so viro so vali miswe so re account at Facebook my itara dilo ye you mumurigare yingale chumbubiramu kologu salo babu shivare and nanga piago babanane shamuga bubang hina tapuda ye jivare so viro ye tabare. Now, a lot to wear the low matcha de shivares raw. Dan Kamugo, could you say siam, low boo, so be raw, sunidari let, or mimia tomorrow di matria bare. Sunida Nabiagaro, a pello, a shop, pieces, and mirror, when yaw sota quin, pelugaro, nanga piaga pusu, where she valley made it. Ruinja sura machine, down it, don't it poison it, mediariguba, udine, ye unite, unload it. Pian will lame the regulet, dise, nanga lapti quin udine, sipiroma, nibiroma, pianco. So, the
ကျွန်တော်တို့ငယ်ရံမိသားစုမပူပေါင်းဆောင်ရမှုကိုကျွန်တော်ဆက်လုပ်တင်လို့ခြင်းတယ်ကျွန်တော်တို့ဒီ အချုပ်ချအာရုံပြောတဲ့ဆိုရင်ဒီပေါ့နော်အဲ့ဒါကပြောမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံတော်ရှိပါတယ်အဲ့တော့လုံးဝအပြည့်အစုံကျွန်တော်တို့အချုပ်ချအာဏာဆိုတာမဟုတ်တော့ပါဘူးအဲ့တော့အာဆီယံကိုကျွန်တော်တို့ကူတာတမကတော့ဒီလိုနိုင်ငံတကာအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လာလို့ဒီကျွန်တော်တို့ရဲ့အချုပ်ချအာဏာဆိုတာကခုနနှိုင်းရတဲ့ဘောရကျွန်တော်တို့အပြည့်ကရှိနိုင်တော့တ
Oh, but you must have been a Talu Yamala, Tamam Holo Shin, and Yamasuyan in it, Tikesako, Palumu, oh, Titi Mimi, Tokyan, Pobiro, Time to Tushimelu Tamalaysia.
No, go on, Yamura, which are Lakamare. Not the international treasure, Tushin or Yoba, EU, Tesharia, Sabiro. ဒီလိုလူအပ်တယ်လို့ကျွန်တော်ထင်တယ်။ဒါမှသာဒီရင်ကျွန်တော်ရှိမှလည်းအပြောင်းလဲအတွက်နည်းနည်းယူမယ်လို့မြင်တယ်လေ။အားကြောင့်လို့ကျွန်တော်တို့ဘာမှဒီမှာအခုသွားနေတဲ့ဒီမိုကရေစီလမ်းစဉ်ကဥနေခွန်းနဲ့လမ်းစဉ်ဖြစ်နေတော့နော်။ဟိုဘာပဲဖြစ်ဖြစ်ဟိုဒီနိုင်ငံတကာဥရောပနိုင်ငံပြီးတော့ပြည်ပြည်အားတွေဟာထိရောက်တယ်လို့ကျွန်တော်မြင်တယ်။ဆက်ပြီးတော့လည်းပြည်တင်တယ်လို့
ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ဦးမြောင်ကိစ္စတင်ပါတယ်ရှင်ကျွန်တော်တို့အခုနောက်ထပ်ပါဝင်ဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးတော့ဖိတ်ခေါ်သွားခြင်းပါတယ်အညာမြေအောင်ကြီးကိုအောင်ကြီးရှိပါလားရှင်ရှိပါတယ်ခင်ဗျာဟုတ်ကဲ့ကိုအောင်ကြီးဘာများဆွေးနွေးခြင်းပါလဲပါဝင်ဆွေးနွေးလို့ရပါပြီလိုရင်းတူရှင်ပေါ့နော် ကနေ့ဖြစ်တာကတော့ကျွန်တော်တို့မြန်မာတမတော်ကနေပြီးတော့အာသာအကြံဖက်တောင်းကျမ်းသူလာပြီးတော့ဝင်တိုက်လို့ခုခံကာကွယ်တဲ့စစ်ဘော်ပါထားပါတော့လေးဒါတော့အဲ့ဒီမှာလူအခွင့်အရေးဒီမိုကရေစီကြီးမကြဘူးဆိုပြီးတော့ကျွန်တော်တို့ပိတ်ဆို့အရေးယူတော့ဗျာတက်ကလူတွေပေါ့ကျွန်တော်နည်းနည်းလေးသဘောမပေါက်တာလေးတခုတော့ရှိပါတယ်နိုင်ငံတွေတော့ထုတ်ပြောတော့ပါဘူးအားလုံးပညာရှိတွေရောလေးဆိုင်တွေရောဘေးအတက်တွေရောအ တွေကတော့အဲ့လောက်လေးပါပဲ
ဟုတ်ကဲ့ဒါကတော့ပင်တိုင်းဆွေးနွေးသူ၂ယောက်ကဖြေချပေးနိုင်မယ်ထင်ပါတယ်ဦးအောင်သူငယ
်ဟုတ်ကဲ့ခင်ဗျဟု
တ်ကဲ
့ဟိုချင်းတို့ကဘာကြီးမှာအမှန်တိုင်းပြောရင်တော့တရားမျှတမှုဆိုတာကခက်ပါတယ်နောက်တစ်ခုကကျတော့အခုချင်းကြီးကအင်အားကြီးနိုင်ငံတွေကဒါအင်အားအဆုံးဖြတ်ပြီးတဲ့အနေအထားမျိုးတွေလည်းရှိပါသေးတယ်ခင်ဗျဒါတမ်းနဲ့ကျွန်တော်တို့ရဲ့နိုင်ငံအနေနဲ့ကတော့ဒါအင်အားကိုအခြေပြုမယ်ကျွန်တော်တို့အင်အားနဲ့ဟိုမိုက်နေဆိုတဲ့အခြေမျိုးကတော့ကျွန်တော်တို့ကျွန်တော်မဖြစ်နိုင်ဘူးဆိုမှာ
ဟုတ်ကဲ့အငယ်ဦးနဲ့အောင်ရောဗာမြဖြေချပေးခြင်းပါလေ
ဟိုမိကွန်းလေးကျတော့ပြန်ပြောအောင
်မိကွန်းကတော့အတိအကတော့ဒီမြန်မာနိုင်ငံကိုတော့ဒီလိုတွေဖြေချပေးနေရတယ်မဲ့တခြားနေရာဒေသတွေမှာလည်းဒီလို ထူပေါက်တဲ့ကိစ္စတွေရှိပေမဲ့လည်းမြန်မာနိုင်ငံကိုပဲမြန်မာနိုင်ငံနေမဟုတ်ဘူးပေါ့တခြားနေရာတွေမှာလည်းဒီလိုတွေရှိနေတယ်ဆိုတဲ့ဥစ္စာပေါ့အဲ့ဒါအဲ့လိုနိုင်ငံတွေကြတော့ဘာကြောင့်အနောက်နိုင်ငံတွေကဘာဖြစ်လို့ဒီလိုမျိုးဖိအားမပေးတာလဲပေါ့
မမတော့ပြီးလာတယ်သူတို့လည်း EU ကလည်းပြီးလာပဲနောက်သူတို့ဒီစီးပွားမှာဖြစ်နေတဲ့ကိစ္စတွေဘာတွေမှာလည်းသူတို့ delegation တွေလွတ်ပြီးသွားပြီးတော့ကြည့်ပြီးတော့သူတို့ကိုယ်နဲ့လိုအပ်လို့သူတို့ဒီ PR တွေပေးခဲ့တာပါပဲနော်အဲ့တော့ဒီဥစ္စာကတော့ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံအတွက်ဆိုရင်လည်းအဲ့လိုပဲ PR တွေပေးပါပဲနည်းနည်းရည်မယ်လို့ကျွန်တော်ကမြင်တယ်လေ
โอเคအများကြီးအောင်ကြီးအူအောင်ကြီးဖြေထိကြားရမယ်ထင်ပါတယ်เนาะနောက်ထပ်ကျန်နေရဲ့သောတာရှင်တယောက်ကိုကျွန်မတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ထင်ပါတယ်ကိုခိုင်စုဘက်ဖလိုမျိုးကကိုခိုင်စုပ
ါဟုတ်ကဲ့ပ
ါဟုတ်ကဲ့ကိုခိုင်စုဆွေးနွေးနိုင်ပါပြီရှင
်ဟုတ်ကဲ့ပါအဓိကကတော့အဓိကကျွန်တော်ပြောချင်တာကတော့ဘယ်လိုလဲဆိုလို့ရှိရင်ကျွန်တော်ကဘင်္ဂလားဒေ့ရှ်ရှိမှကျွန်တော်ကောင်းကောင်းနေခုတယ်ဒီမွတ်စလင်တွေနဲ့လည်းကျွန်တော်ကောင်းကောင်းဆက်ဆံခုတယ်အဲ့တော့သူတို့ကမြန်မာနိုင်ငံမှာနေပြည်တော်ခိုင်ဒေသမှာနေပြည်ရောဟင်ဂျာဆိုတဲ့နာမည်တစ်ခုတည်းကိုသူတို့ကအဓိကတိတ်နေတာသူတို့ကအဓိကကသူတို့ကအဲ့ဒီနာမည်ကိုရသောပြီဆိုလို့ရှိရင်သူတို့မြန်မာနိုင်ငံမှာတည်ရင်သာအဖြစ်အနေနဲ့သူတို့ကလက်ကိုလက်ခံရမယ်ဆိုတဲ့အဲ့ဒီမူတစ်ခုကိုတော်တိတ်တာတိတ်တာသူတို့ကဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့မူဂျာဟိတ်တွေနဲ့ကျွန်တော်ပုံဖူးတယ်ကျွန်တော်ရှိရှိအရင်ခင်တော့ကကျွန်တော်ကဟောတော့ခုတော့တာကျွန်တော်ကအဲ့တော့ကျွန်တော်တို့ဒီဟာတွေကိုကျွန်တော်တို့စိတ်မြေတွေကအကုန်လုံးကိုသိတယ်အဲ့ဒီကြောင့်သူတို့ကဒီမြန်မာနိုင်ငံမှာတင်းသားအဖြစ်တစ်ခုတည်းနဲ့အနေနဲ့နေပြီးရင်ရက်တီဖို့အတွက်နေပြီးရင်သူတို့ကဒီမောင်တော်နေမင်းမှာရောဟင်ဂျာဆိုတဲ့နာမည်ကိုသူတို့ကတိတ်နေတာဖြစ်တယ်အဲ့ဒီကြောင့်ဘလို့ပဲနေပြီးရင်ပိတ်ဆိုးရတယ်လို့ပါစေအခုကျွန်တော်တို့ကဒီစိတ်ဓာတ်တွေကိုလည်းတော့ဗမာစိတ်ဓာတ်တွေကိုလည်းကျွန်တော်တို့ထောက်ခံတာမဟုတ်ဘူးသူတို့တွေကိုဘလို့ပဲတိတ်ဟောနေပြီးရင်နိုင်ငံတကာကပိတ်ဆိုးရလို့ပါစေအခုရောဟင်ဂျာဆိုတဲ့နာမည်ကိုပြေးတာနဲ့နေပြီးရင်အကုန်လုံးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတော့တဲ့မူဆလင်တွေကအကုန်လုံးဝင်လာတာသူတို့ကအဲ့ဒီနာမည်ကိုမရတဲ့ကောက်ကိုဟိုတိတ်တွေသွားတယ်လို့ထောက်ပြရင်လည်းတော့သူတို့ကမလာဘူးဆိုတာကိုကျွန်တော်ကဒါပဲပြောချင်တယ
်ဟုတ်ကဲ့ကိုခိုင်စုပေါင်ဆွေးနွေးပြတာကျေးဇူးတင်ပါတယ်ရှင်ကျွန်မပင်တိုင်းဆွေးနွေးသူတွေနဲ့တစ်ဖက်ပြန်ပြီးတော့ဆွေးနွေးစီကျင်းပါတယ်အခုဆိုလို့ရှိရင်ဒါနိုင်ငံတကာရဲ့စိုးရိမ်မှုတွေကဒီရခိုင်ရင်းနဲ့ဆက်ဆက်ပြီးတော့ပိုးပို့ပြီးတော့တိုးလာတာရှိပါတယ်ဒီလူလူရွေးကောက်တင်ပြောက်တဲ့ဒီ NLD အစိုးရလက်ထက်မှာကိုပဲအခုတန်ခတ်ပိတ်ဆို့မှုတွေဆိုလို့ရှိရင်ပို့ပြီးတော့တော့မှတိုးလာတာပါအရင်ဦးသိန်းစိန်လက်ထက်တုန်းကတော့မှတချို့ဖယ်ရှားထားတဲ့တန်ခတ်မှုတွေဆိုပြီးတော့ပြန်လည်ချမှတ်လာနေတာတွေမှရှိပါတယ်ဆိုတော့အပြင်ကိုပဲအခုဆိုလို့ရှိရင်ဒီနိုင်ငံကလူခုရေးအဖွဲ့အစည်းတွေကုလသမဂ္ဂကစလို့ပေါ့နော်ဆိုလို့ရှိရင်ဒီရခိုင်မှာဖြစ်ခဲ့တဲ့လူခုရေးချိုးဖောက်မှုတွေကဒါလူမျိုးတုံးတက်ဖြတ်တဲ့အဆင့်ထီတောင်ရောက်တယ်ဆိုပြီးတော့ဒီပြင်းပြင်းထန်ထန်စကလုံးတွေသုံးပြီးတော့ဒါဆိုးဆိုးဝါးဖြစ်ခဲ့တဲ့ဒီအပေါ်မှာပြစ်ဒဏ်ပြစ်မှုကျူးလွန်တဲ့သူတွေကိုထိရောက်အရေးယူဖို့အတွက် ICC လို့ခေါ်တဲ့ဒီနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးအထိတင်ပြီးတော့တောင်မှအရေးယူမှုတွေလုပ်တင်နေဆိုပြီးတော့ပြောလာတာတွေကလည်းဒါပို့ပို့ပြီးတော့တင်းတင်းကြပ်ကြပ်များလာတယ်လို့တော့မှပြောလို့ရပါတယ်ဆိုတော့အခုဆိုရင်လည်းဒါကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်ဆိုလို့ရှိရင်လည်းအခုဒီရခိုင်ပြည်နယ်ကိုဒီဇူလိုင်လ၁ရက်ဒီရှေ့လ၁ရက်နေ့မှာသွားဖို့ရှိနေတယ်နောက်လူခွင့်ရေးဆိုင်ရာအထူးကိုယ်စားရန်ဟီလီဆိုလို့ရှိရင်လည်းဒါဘင်္ဂလားဒေ့ရှ်မှာရောက်နေတယ်ဆိုတော့ဒီလိုအခြေအနေမှာဆိုလို့ရှိရင်ရခိုင်ရေးရသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာပို့ပြီးတော့ဒီ highlight လုပ်ခံရမယ်ဒီမပြတ်ထောက်ပြတာတွေကပို့ပြီးတော့လဲရှိလာဖို့အနေထားရှိနေတယ်နိုင်ငံတကာဖိအားတွေကပို့ပြီးတော့တော့မှတိုးလာမယ်အနေထားတွေမြင်နေရတယ်လို့ထင်ပါတယ်ဆိုလို့ရှိရင်ဒီ ICC တင်ဖို့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ဒါကဘယ်လောက်ထိတွန်းအားတွေဖြစ်သွားနိုင်တယ်လဲဒီ ICC ကိစ္စကလမ်းကြောင်းကဘယ်လောက်ထိဖြစ်လာနိုင်ချေရှိတယ်လဲဆိုတော့ကိုဦးအောင်သူငယ်အရင်ဆုံးသုံးသပ်ပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့အခုချိန်မှာလဲဒီ ICC အခွင့်အရေးသူခေါ်တာ free trial ပေါ့နော်ဒီခုံရုံးတင်စစ်ဆေးမှုမတိုင်ခင်မှာစုံစမ်းစစ်ဆေးမှုဆိုတဲ့ဟာမျိုးဒီကကဟိုလောက်ထားတာရှိပါတယ်အဲ့ဒီဒီသားမှာတော့မြန်မာရှုရဟိုဒုက္ခဟိုထုတ်ချီဖြစ်ရှင်းချက်ဆိုတာနေတောင်းလာတာရှိပါတယ်အဲ့တော့ဒီရတော့တော့မြန်မာရှုရဘက်ကဒါကိုသဘောရှိပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့က ICC လို့ခေါ်တဲ့ဒီဘာလဲအကြောင်းမူခေါ်ရုံအဖွဲ့ဝင်မဟုတ်တဲ့ခိုင်တော့တိုင်းရိုက်အရေးယူလို့မရပါဘူးဆိုတော့တော်လဲကုသသမဂ္ဂလုံခြုံရေးကောင်စီဘက်ကဟိုဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါလည်းပြုသဘောကြောင်းနိုင်တယ်လေဒါရှိပါတယ်ဆိုတော့အဲ့လိုဒီသားတွေမဟုတ်ဘူးဆိုရင်တော့မှကျွန်တော်ရဲ့နိုင်ငံရဲ့ဟိုဂုဏ်သိက္ခာပေါ့နော်နာမည်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီမှာရင်းနှီးမြှုပ်နှံမှုတို့ဒီဝါရီအကျိုးဆက်တို့နိုင်ငံတကာကကူညီကြတော့လည်းပဲကျွန်တော်တို့မကူညီနိုင်တဲ့အနေထားပေါ့ဆိုဒီလိုအကျိုးဆက်တွေကတော့ကျွန်တော်အများကြီးရှိနိုင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခုနပြောသလိုပါပဲအခုလက်ရှိကုလသမဂ္ဂအဖွဲ့အစည်းတွေမှုချုပ်ရဲ့နောက်ကမ္ဘာ့ဥက္ကဋ္ဌရဲ့ကမကြခင်မှာ ီဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတွားမှုရှိရတဲ့ခါကျတော့သတင်းမီဒီယာတွေရဲ့ကျွန်တော်တို့ဒီမိမောင်းထိုးတဲ့ပေါ်ပြတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဆက်ပြီးတော့ဖိအားတွေဖြစ်လာမှုအနေအထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်ကျမတို့အချိန်ရလည်းမရှိတော့ဆိုတော့နောက်ဆုံးပိတ်နေတဲ့ဆက်ဆက်ကန့်လောက်လေးပဲဖြစ်ဖြစ်အန်ကယ်ဦးနှဲ့အောင်ဒီအခုလိုနိုင်ငံကဖိအားတွေတိုးလာနေတဲ့ပုံမှာမြန်မာဆွေရဘက်ကဘယ်လိုပပနဲ့နဲ့ကင်တွေတင်တယ်လို့ထင်ပါလဲရှင်
မအဆူရဘက်ကတော့သူတို့ဟိုစစ်မှန်ကိုပေါ်လွင်အောင်နော်ဒီခါကျအမိမောင်းထိုးပြနိုင်လို့ရှိရင်တော့ဒီဒီဒီခံရဒီဝင်တဲ့ PR တွေကနည်းနည်းတော့ရော့သွားနိုင်ပါတယ်ခုန ICC ကိစ္စမှာဆိုလို့ရှိရင်လေဟိုတကယ်တော့ဟိုဟိုအဲ့ဒီမြန်မာနိုင်ငံကပါဝင်ခြင်းမရှိတဲ့အတွက်ကြောင့်မလို့မလုံနိုင်ဘူးဆိုတာလည်းမမှန်ပါဘူ
းဟုတ်ကဲ့
သူလုံချင်လို့ရှိရင်လုံလို့ရပါတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျမတို့ဒီအချိန်ကန့်တတ်ကြမှုလို့အခုနဲ့ဒီမှာနေမဲ့အဆုံးသတ်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပင်တိုင်းဆွေးနွေးပေးတဲ့သူတွေရောပါဝင်ဆွေးနွေးတဲ့သူအလုံးရောချီးစွတ်ကြပါတယ်ရှင
်ရခိုင်ရင်းနဲ့ပတ်သက်လို့ EU ဥရောပကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်အားရှိတချို့ကိုတန်ခတ်ပိတ်ဆို့ခဲ့တာနဲ့ပတ်သက်လို့နောက်ဆက်တွဲဖြစ်နိုင်ခြေတွေကိုမှတ်ခင်ပြုတွေးစီစဉ်ဆွေးနွေးခဲ့တာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာပ
ါအမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်လာတာနဲ့ပတ်သက်ပြီးလုံးဝတည်ငြိမ်မခံတဲ့အမေရိကန်သမ္မတရဲ့ရည်ရည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်ခြင်းဆိုင်ရာအားပေးလှုံ့ဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှာစနေနေ့ကဆန္ဒပြပွဲတွေလုပ်ကြပါတယ်နိုင်ငံတော်ကဆန္ဒပြပွဲပေါင်း6ဝါကျော်လုပ်ပြီးလူထောင်ပေါင်းများစွာပါဝင်တယ်လို့စီစဉ်သူတွေကယူဆပါတယ်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန်သက်တဲ့နေရာတွေမှာလက်တလော့လတွေအပြင်တိတိတတဒုတဲ့လူရှောင်းမှုတွေရှိကြောင်းဂျူရုတပ်ပုံတွေကပြသနေတယ်လို့စောင့်ကြည့်လည်လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်။မြောက်ကိုရီးယားကစီးရေးစီးပွားရေးလူမှုရေးနဲ့တခြားဒုတဲ့မှုတွေကိုစောင့်ကြည့်လည်လာနေတဲ့38 North ဆိုတဲ့အဖွဲ့ကဗိုလ်ထုနေမှာအစီအစဉ်သာထုတ်ပြန်တာပါ။ဇွန်လ21ရက်နေ့လောကဂျူရုကနေရိုက်ကူးထားတဲ့တပ်ပုံတွေအရရုံမြောင်းနျူကလ িয়ার လေ့လာရေးစင်တာမှာဒုတဲ့မှုတွေရှိတာကိုမြင်တွေ့ရတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။စင်ကာပူမှာသမ္မတဒေါ်လန်ထရမ့်နဲ့တွေ့ပြီးနျူကလ িয়ার ကင်းရှင်းရေးစာချုပ်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းလက်မှတ်ထိုးခဲ့ပြီးတော့တရနပတ်အကြာမှာ38 North အဖွဲ့ရဲ့အစီအစဉ်ကစားထွက်လာတာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ကထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့တမ်လွန်နန်းမုံလိုင်ကူထဲဝင်သွားပြီးကြောက်ဆုံးနေတဲ့ထိုင်းကျောင်းသားလေး12ယောက်နဲ့သူတို့ရဲ့ဘောလုံးအသင်းနီးပြားတွေကိုရှာဖွေနေတာမှာစနေနေ့ကတော့ရှာဖွေလုပ်ငန်းတွေအချိန်ပြန်ရလာပါတယ်။ဒီကလေးရဲ့ပိုင်းတွေကမိုးရွာပြီးလိုင်ကူထဲရေတွေပိုဝင်နေတာကြောင့်ရှာဖွေလုပ်ငန်းတွေရှေ့ဆက်မတိုးနိုင်တဲ့အခြေအနေကနေအခုကောင်မှာတော့မိုးရွာလာရသွားပြီးရေအဝင်နည်းသွားတဲ့ပိုးပြီးအရှိန်ရလာတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာကိုရဲမြောင်းတွေရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်နေကြပြီးအောက်ဆီဂျင်ဘူးတွေကိုဂူထဲတက်ပို့နေတယ်လို့ကယ်ဆယ်ရေးလုပ်ငန်းကိုမပြတ်စောင့်ကြည့်တင်ပြထားနေတဲ့တာချီလီနျူးစ်အေဂျင်စီရဲ့ Facebook စာမျက်နှာမှာဒီကနေ့မနက်အစောပိုင်းကရေးထားပါတယ်။ကမ္ဘာပလောဘောလုံးပြိုင်ပွဲ Quarter Final အဆင့်မှာပြင်းထန်တဲ့ဥရုဂွေတို့ရှင်မြန်ကစားကြရပါတော့မယ်။16တင်းရှုံးတဲ့ပွဲစဉ်တွေကိုစနေနေ့ကစပြီးရှင်မြန်ကစားကြတာမှာဥရုဂွေးကပေါ်တူဂီကိုငကိုတကိုပြင်သစ်ကအာဂျင်တီးနားကို6-3နဲ့အနိုင်ရပြီးควอเตอร์ဖိုင်နယ်အဆင့်ကိုတက်သွားတာပါဒီကနေ့မှာတော့စပိန်နဲ့အင်ရှင်ရုရှားခရိုအေးရှားနဲ့ဒိန်းမတ်တို့ရှင်မြန်ကစားကြပါမယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမြတ်မှုဖြစ်ပါတယ်အတန်ပိုင်းအင်ဂျင်နီယာကတော့ Kate Holmes ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကို6.9-9.0 ထိလိုင်းနူမီတာ24-50-51နဲ့လိုင်းလတ် 190 တို့ကနေတင်ဆက်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသတို့ဆင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.